င်းမှုဆိုင်ရာပုံမှန်နဲ့မြန်မာတက်မြောက်ကတရားစွဲဆိုဖို့ပြင်ဆင်နေတဲ့ကချင်နှစ်ချင်းခရိယာဖုံးတော်ကြီးဒေါက်တာခလန်ဆန်ဆွန်ကိုအမှုဟာအခြေအနေမရှိတဲ့အတွက်အ мян ဆုံးပြန်ရုပ်သိမ်းပေးဖို့နိုင်ငံပေါင်း20မှာဖွဲ့စည်းထားတဲ့ World Kachin Congress WKC ကတောင်းဆိုလိုက်ပါတယ်။မြန်မာနိုင်ငံမှာဘာသာရေးလွတ်လပ်ခွင့်မရှိဘူးလို့အမေရိကန်သမ္မတနဲ့တွေ့ဆုံစဉ်ဒေါက်တာခလန်ဆန်ဆွန်ပြောခဲ့တာဟာမှားတယ်ဆိုပြီးမြန်မာစစ်တပ်တာဝန်ရှိသူတွေကတရားစွဲဖို့ပြင်ဆင်လာတာဖြစ်ပါတယ်။ဒီအကြောင်းကိုတော့ကိုညံဝင်းအောင်ကပြောပြပါမယ်ရှင်
။မြန်မာနိုင်ငံကတိုင်းသားဒေသတွေမှာခရီးရန်ဘာသာဝင်တွေကိုဖိနှိပ်ချုပ်ချယ်နှိမ်ပန်းနှိပ်စက်နေပြီးဘာသာရေးလွတ်လပ်ခွင့်တွေဆုံးရှုံးနေရတယ်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့တွေ့ဆုံစဉ်ကချင်နှစ်ချင်းခရီးရန်အသင်းချုပ် KBC ရဲ့သိခါရဆရာတော်ဒေါက်တာကလမ်ဆောင်ဆန်ကပြောဆိုခဲ့တာဟာရည်ရွယ်ချက်ရှိရှိသတင်းမှားပေးခဲ့တယ်လို့ဆွဆဲပြီးမြန်မာတမတော်မြောက်ပိုင်းတိုင်းစစ်ဌာနချုပ်တာဝန်ရှိသူဒုဗိုလ်မှူးကြီးတန်းထိုက်ကတရားရုံးကိုဥတိုက်လျှောက်ပြီးပြစ်မှုဆိုင်ရာပုံမှန်200နဲ့စွဲချက်တင်လာတာဖြစ်ပါတယ်။ဆရာတော်ဒေါက်တာကလမ်ဆန်ဆောင်ပြောဆိုတဲ့အချက်တွေဟာမြေပြင်မှာလက်တွေ့ဖြစ်နေတဲ့အခြေအနေကိုထင်ရှားတာကြောင့်အခုလိုတရားစွဲဆိုမှုကိုချက်ချင်းပြန်ယူသိမ်းပေးဖို့ကမ္ဘာလုံးဆိုင်ရာကချင်ကွန်ကရစ်အဖွဲ့ WKC ကတောင်းဆိုရတာဖြစ်ကြောင်းပြောခွင့်ရပုဂ္ဂိုလ်ဦးအန်ချန်ဂွန်ဆန်ကပြောပါတယ်။
တောင်းဆိုရတော့တကယ်မှန်ကန်တဲ့ဟာကိုမှန်ကန်တဲ့အတိုင်းပြောတာကိုဒီဘာမှတရားစွဲစရာမလိုဒီမိုကရေစီနိုင်ငံပဲဒီလွတ်လပ်စွာပြောဆိုနိုင်ခွင့်ရှိရကျွန်တော်ဒီဖျားချောင်းဝင်းတွေမှာကျွန်တော်ရဲ့ဒီအလူပုံးတွေကခွဲထားလို့နှိမ့်ဆက်တဲ့အချိန်မှာဒါမှကျွန်တော်ရဲ့ခရီးရန်တွေထွက်ထိတ်ထားတဲ့ဒီယေရှုခရစ်တော်ရဲ့တဝါကတိုင်မျိုးဟာကိုတည်တော်တဲ့ပုံစံတွေလုပ်ခဲ့ဟာရယ်အခုကတော့ဆိုးဆိုးဆိုရင်ဖျားချောင်းဝင်းတွေမှာရောအတ္တမပြည့်ဖြူချင်းခဲ့ဟာရှိပါတယ်အကုန်လုံးပြည့်ရတဲ့အတိုင်းဒီဆံမနဲ့ဥကိုတက်ဖြတ်မှအသိစိတ်ဆက်ရတာဖြားဆောင်ဝင်းထမဖြစ်ကိစ္စတွေပါကျော်ရတော့တကယ်ကိုပကတိအခြေအနေပဲပေါ့နော်ဒီဟာကအမှန်တိုင်းနဲ့ပြောတာကိုလက်မခံနိုင်တော့အခုဒီဆရာဆွေးရတာဖြစ်လာတော့ပေါ့
ဒေါက်တာကလမ်ဆန်ဆောင်ကသမရတော်နဲ့ထွက်နေအင်ဂျူရောမှာဇူလိုင်16ရက်နေ့တွေ့ဆုံစဉ်မြန်မာတမတော်ကာကွယ်ရေးဦးစီးချုပ်အပါအဝင်အဆင့်မြင့်အရာရှိကြီး3ဦးကိုအမေရိကန်ကအရေးယူခဲ့တာအတွက်ကျေးဇူးတင်ကြောင်းကိုလည်းပြောကြားခဲ့တာပါကချင်ပြည်နယ်မှာသာမကအခြားတိုင်းဒေသတွေမှာပါစစ်တပ်ကပြည်내ချုပ်ကျယ်ဖို့ဆက်လက်ကြိုးပမ်းနေသေးကြောင်းအမေရိကန်ကယ်လီဖိုးနီးယားအခြေစိုက်ရှမ်းစာပေနယ်ယဉ်ကျေးမှုအသင်းဥက္ကဋ္ဌဒေါက်တာဆိုင်းထွေးမောင်ကထောက်ပြပါတယ
်အခုလိုဆရာကြီးဒေါက်တာကာလုမ်ဆမ်ဆွန်ကအမေရိကန်မှာလာပြီးတော့ပြောသွားတဲ့ဟာတွေအားလည်းအရှိကိုအရှိတိုင်းပြောသွားတာအခုလိုပြည်내ချုပ်ကျယ်တယ်ဆိုတာကကျွန်တော်တို့တိုင်းရင်းသားတွေညင်သွားအောင်မပြောရဲအောင်သူတို့ချိန်ချောက်တဲ့သဘောမျိုးလည်းဖြစ်နိုင်တယ်။ဒါပေမဲ့အခုဖြစ်ဒီအခါမှာဒီအချိန်လေးမှာဒီလိုချိန်ချောက်လို့မရတော့ဘူး။ဒီလိုဖိနှိပ်ချုပ်ချယ်လို့လည်းမရတော့ဘူး။အမှန်တရားဟာအကုန်လုံးဆက်ပြီးတော့ပေါ်လာမှာပဲထွက်လာမှာပဲ
။မြန်မာစစ်တပ်ကတိုင်းသားတွေအပါအဝင်လူအခွင့်အရေးကာကွယ်စောင့်ရှောက်သူတွေကိုအခုလိုချိန်ချောက်တရားစွဲဆိုနေတာတွေရတန်းကရက်ဖို့ WKC ကတောင်းဆိုသလို NLD အစိုးရနဲ့နိုင်ငံတကာကိုပါစိုက်တွန်းတောင်းဆိုတာတွေရှိကြောင်းဥက္ကမ်ဆန်ကပြောပါလေ
NLD ကတဲ့အစိုးရနေပြီးတော့အခုကတကယ်ကိုနှုတ်ထိတ်နေတယ်အဲ့ဒါဒီကျိုးသိခါတော့ဆရာကြီးဆမ်ဆန်ရဲ့အဲ case အမျိုးမှာဒီရဲရဲဝုန်းဝုန်းရံပေးဖို့ကျွန်တော်တောင်းဆိုတယ်နောက်ဆုံးတော့ဒီရက်ထက်ကနေပြီးတော့အုပ်ချုပ်တဲ့တမတော်ဖြစ်တာပို့အတွက် NLD အစိုးရအဲ့ဒါပုံပေါ်ဆောင်ဖို့အတွက်တိုက်တွန်းထားပါတယ်နောက်ဆုံးအနေဖြစ်တော့နိုင်ငံတကာကတော့ဒီမြန်မာစစ်တပ်ကိုဒီလည်းရောင်းချဖို့ကိုပိတ်ဆို့ဖို့တက်တဲ့ချက်နဲ့ချက်ကတော့ဒီသူမမိုက်ချတို့ဒီကြောဥပိုင်ကုန်ကြီးတို့ကိုစီးပွားရေးကတန်ခတ်ဖို့အတွက်ကျွန်တော်တောင်းဆိုထားတယ်
။မြန်မာတမတော်အနေနဲ့တရားစွဲဆိုမှုကိုပြန်လည်မယုတ်သိမ်းပေးဘူးဆိုရင်ပြည်တွင်းပြည်ပကစင်တိုင်းသားတွေအနေနဲ့ပူပြီးလှုပ်ရှားဆောင်ရွက်သွားဖို့စီစဉ်ထားတယ်လို့ WKC ကစင်ကွန်ဂရက်ကပြောပါတယ်ခင်ဗျာ။